ရခိုင်ပြည်နယ်တွင်ကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်ကွပ်ခဲ့မှုနဲ့ပတ်သက်ပြီးလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်တယ်၊စစ်ရာဇဝတ်မှုကျူးလွန်မှုတွေဖြစ်တယ်ဆိုပြီးအမေရိကန်အဖွဲ့အစည်း၃ခုရဲ့မကြသေးငင်ကထုတ်ပြန်တဲ့အစိုးရခန်းစာတွေဟာမြန်မာအစိုးရကနေပြီးတော့ကြိုးပမ်းမှုတွေအပေါ်မှာအထောက်အကူမဖြစ်စေဘူးလို့အမေရိကန်နိုင်ငံမှာရှိတဲ့မြန်မာတန်ယုံကတုံ့ပြန်လိုက်ပါတယ်။ဒီအကြောင်းမြန်မာတန်အမတ်ကြီးဦးအောင်လင်းနဲ့ကိုကျော်အောင်လင်းဆက်သွယ်မေးမြန်းထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကနှိမ်နှင်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတော်များများကမြန်မာစစ်တပ်နဲ့အစိုးရအပေါ်မှာဖိအားတွေတောက်လျှောက်ပေးနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကလည်းအမေရိကန်ကအဖွဲ့အစည်း3ခုဖြစ်တဲ့ United States Commission on International Freedom, Holocaust ပြတဲ့ Public International Law and Policy Group ဆိုတဲ့အဖွဲ့အစည်း3ခုကရိုဟင်ဂျာတွေနှိပ်ကွပ်ခံရတာနဲ့ပတ်သက်ပြီးအစိုးရခံစားတွေထုတ်ပြန်ခဲ့ကြပါတယ်။ဒီအစိုးရခံစားတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံးတတ်ချက်မှုဖြစ်တယ်ဆိုပြီးတော့ထောက်ပြနေကြတာပါ။တကယ်တော့ဒီအဖွဲ့အစည်းတွေက Washington DC မြို့တော်မှာခြေစိုက်တဲ့အဖွဲ့အစည်းတွေဖြစ်ကြပေမဲ့လည်းမြန်မာတန်ယုံနဲ့အဆက်အသွယ်လုပ်တာက Holocaust ပြတဲ့တခုပဲရှိတယ်လို့ Washington DC မြန်မာတန်ယုံကတာမတ်ဦးအောင်လင်းကပြောပါတယ်
။ Holocaust Museum တခုပဲကျွန်တော်တို့နဲ့အဆက်အသွယ်ရှိပါတယ်။သူတို့ Holocaust Museum မှာလူတွေကိုလည်းကျွန်တော်တို့တွေ့ဖို့ရှိပါတယ်။တွေ့ပြီးတော့သူတို့စီကသူတို့ပြောတဲ့ကိစ္စတွေကိုလည်းနားထောင်နေပြီးတော့ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့သဘောထားကိုပြောပြဖို့ရှိပါမယ်။ Channel ဖွဲ့စည်းတစ်ခုကတော့သူတို့သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်သွယ်တာမရှိပါဘူးခင်ဗျာ
။ American ရဖွဲ့အဖွဲ့စည်းတို့နဲ့ American ဆိုရကပါမြန်မာစစ်တပ်နဲ့မြန်မာအစိုးရတို့ရဲ့ရခိုင်ပြည်နယ်အရေးကင်တွဲပုံတွေအပေါ်ဝေဖန်မှုတွေဖိအားပေးမှုတွေရှိနေတယ်ဆိုပေမဲ့လည်းမြန်မာနဲ့အမေရိကန်အစိုးရနှစ်ခုအကြားဆက်ဆံရေးကတော့ထူးထူးခြားခြားပြောင်းလဲမှုတွေမရှိဘူးလို့တာမတ်ဦးအောင်လင်းကပြောပါတယ
်အမေရိကန်အစိုးရအင်ဂျူတော်နဲ့အမေရိကန်နိုင်ငံတရားရေးဝန်ကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ကျွန်တော်တို့မြန်မာတိုင်းရောအများတိုင်းတွေ့မှုရှိပါတယ်ရှိပြီးတဲ့အပြင်ကိုသူတို့သိကျင်နေတဲ့ကိစ္စကျွန်တော်တို့ကလည်းပြောကျင်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့အများတိုင်းတွေ့ပြီးတော့နားထောင်ခြင်းကျွန်တော်ဘက်ကနေပြောဆိုခြင်းများပြုလုပ်နေပါတယ်ကျွန်တော်တို့ဘက်ကတော့နိုင်ငံဆက်ဆံရေးကိုအများအားကောင်းမွန်အောင်ကြိုးပမ်းနေပါတယ်ဆိုတဲ့ဟာတွေကိုသူတို့အသိပေးနေပါတယ
်အမေရိကန်အစိုးရဘက်ကဒါမှမဟုတ်နိုင်ငံရေးဝန်ကြီးဌာနဘက်ကဒီမြန်မာတန်ယုံကနေတဆင့်မြန်မာအစိုးရကိုဖိအားပေးတိုက်တွန်းတာတွေရှိနေလားခင်ဗျအ
ခုအချိန်ထိတော့လောလောဆယ်ခင်ဗျပြောတဲ့ဟာမျိုးတွေမရှိပါဘူးခင်ဗ
ျမြန်မာတန်ယုံကဒီဇင်ဘာလ6ရက်နေ့စွဲနဲ့နေ့တုန်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်ကပြဿနာတွေဟာနေချင်းညချင်းဖြည့်ရှင်းလို့ရတဲ့ပြဿနာတွေမဟုတ်တဲ့အပြင်ကင်တွဲဖြည့်ရှင်းမှုမမှန်ကန်ရင်မြန်မာနိုင်ငံတွေကမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားအယူဝါဒကွဲပြားမှုတွေနဲ့တင်းမာမှုတွေလည်းပိုပြီးတော့ဖြစ်လာစေလိမ့်မယ်လို့ဖော်ပြထားပါတယ်။ရိုညာတွေနဲ့ပတ်သက်ပြီးတော့လူခွင့်ရချိုးဖောက်ခံရမှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာအခြေအနေမှန်တွေသိနိုင်အောင်နိုင်ငံတကာပုဂ္ဂိုလ်တွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တစ်ရပ်ကိုဇွန်လကဖွဲ့စည်းထားခဲ့ပြီးတော့အဲ့ဒီဖွဲ့ရဲ့အစီအခါစာကိုလည်းတစ်နှစ်အတွင်းထုတ်ပြန်မှုရှိတယ်လို့ဆိုပါတယ်။ရိုညာတွေအခွင့်အရေးချိုးဖောက်ခံရတဲ့အကြောင်းသိကျင်တဲ့အဖွဲ့အစည်းတွေအတွက်ဒီကော်မရှင်ကဖြည့်ဆင်းပေးနိုင်ဒီကော်မရှင်ကဖြည့်ဆင်းပေးနိုင်လိမ့်မယ်လို့လည်းတာမတ်ဦးအောင်လင်းကယူဆပါတယ
်။ဇွန်လစစ်စီကော်မရှင်ရဲ့လုပ်ငန်းတွေဟာပွင့်လင်းမြင်သာမှုရှိမယ်။ထိတဲ့ဆက်ဆံတဲ့တဲ့လူတွေအားလုံးကိုထိတွေ့ဆက်ဆံသွားမယ်လို့လည်းသူတို့ကညင်ညာထားပြီးဖြစ်ပါတယ်။သူတို့ကလွတ်လပ်တဲ့ဇွန်လစစ်စီကော်မရှင်ဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့တည်ကျင်သူတွေအားလုံးကိုသူတို့အနေနဲ့ထိတွေ့ပြီးတော့ဖြည့်ရှင်းပေးနိုင်လိမ့်မယ်လို့တော့ကျွန်တော်တို့ယူဆပါတယ
်။အစီအခံစာထုတ်တဲ့အဖွဲ့အစည်းတွေအပေါ်မှာအခုကြေညာချက်ထုတ်ပြီးတော့ဒါတွေလုပ်နေတယ်ဆိုတာမျိုးတော့အသိပေးရတယ်ပေါ့လေ။ဟိုဒါမြန်မာလိုကျွန်တော်တို့တွေ့ရတာပါအင်္ဂလိပ်လိုသူတို့စီဓာတ်ရဲ့အသိပေးတာမျိုးတွေဒီအဖွဲ့အစည်းတွေကိုလည်းမြန်မာဆိုရနဲ့ထိတွေ့ဆက်ဆံမှုတိုက်တွန်းတာတွေကိုတာမကြီးတို့ဘက်ကလှုပ်လာခင်ဗျ
။ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့ကိုနိုင်ငံနဲ့ပတ်သက်ပြီးတော့တည်ကျင်တဲ့ဒီနိုင်ငံမှာရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သိကျင်တဲ့လူတွေအားလုံးကိုထိတွေ့ဖို့တော့ရှင်းပြဖို့အများအားဆင်သင့်ရှိပါတယ်
။ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာအမြင်မျိုးမျိုးရှိနေကြပေမဲ့လည်းတကယ့်အခြေအနေတွေကိုမြန်မာနိုင်ငံကပို့ပြီးတော့သိတယ်လို့လည်းဦးအောင်လင်းကဆိုပါတယ
်။ကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာကနေပြီးတော့သူတို့အနေနဲ့အမြင်မျိုးမျိုးရှိကြပါတယ်။စိုးရိမ်မှုတွေလည်းရှိကြတယ်ဆိုတာသိပါတယ်။သူတို့စိုးရိမ်မှုတွေရှိပေမဲ့လည်းကျွန်တော်တို့နိုင်ငံရဲ့ဒီကိစ္စကိုကျွန်တော်တို့ကတော့အပြည့်ဆုံးဖြစ်ပါတယ်ဆိုတဲ့ဟာလေးကိုတော့ VOA မြန်မာပရိသတ်တွေကိုကျွန်တော်ပြောပြခြင်းပါပဲမြန်မာနိုင်ငံရဲ့အကြောင်းကိုကျွန်တော်တို့နိုင်ငံကဒါသိသေးတဲ့အတွက်ကြောင့်ဒီရည်တည်ချက်ပေါ်မူတည်ပြီးတော့လဲကျွန်တော်တို့နဲ့ထိတွေ့တဲ့လူတွေကိုလည်းအသိပေးနေပါတယ
်မြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားမှာရောဘင်္ဂလားဒေ့ရှ်အစိုးရနဲ့ကြားမှာပါနားလည်မှုစာချုပ်လွှာတွေချုပ်ဆိုပြီးတော့လှုပ်ဆောင်နေတဲ့ကိစ္စတွေကိုအမေရိကန်ပြည်သူတွေသိစေချင်တယ်လို့လဲ Washington DC မြို့တော်မြန်မာတန်ယုံရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်